ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအကြားတိုက်ပွဲမှာတက်မရော်က RCSS ဘက်ကကူညီခဲ့တယ်လို့ SSPP ရဲ့ဒုဥက္ကဋ္ဌကပြောဆိုပါတယ်။ဒီပြောဆိုချက်ကိုတက်မရော်ဘက်ကလည်းညှင်းဆိုပါတယ်။တိုက်ပွဲဖြစ်ရာအနီးကျေးရွာတွေကဒေသခံရွာသား6ရွာလောက်ကတော့နေရစွန့်ခွာထွက်ပြေးနေကြရပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အပြည့်အစအကျိုး NCA ကိုလက်မှတ်မြေထိုးသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ NCA ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နှစ်ဖွဲ့ဟာတီဘောမြို့နယ်တွန်ကျိုင်းကျေးရွာအနီးမှာဒီလ24ရက်နဲ့25ရက်နေ့တွေကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ဒီတိုက်ပွဲဟာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းကြီး၅တိုင်းမှာစီအေးလှုပ်ရှားမှုတွေရပ်ဆိုင်းပြီး NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့ရောလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ပါငြိမ်းချမ်းရေးဆွေးနွေးမယ်လို့တက်မရော်ကကြေညာထားချိန်မှာဖြစ်ပွားခဲ့တာပါဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းရမှာတက်မရော်က RCSS SSA တောင်ပိုင်းတပ်ဖွဲ့ဘက်ကနေပါဝင်ကူညီခဲ့တယ်လို့ SSPP SSA မြောက်ပိုင်းရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ဆက်ခွန်ဆိုင်ကအခုလိုစွပ်စွဲပြောဆိုပါတယ်
ကျွန်တော်တို့စခန်းနေရှိတယ်အဲ့ဒါကိုဝင်ပြီးတော့လက်နက်ကြီးတွေနဲ့ထုပြီးတော့မှပွက်ပြီးတစ်ဖက်ပေါ့အရှင်မပြတ်တက်ထိုးတာမျိုးလုပ်ကြတယ်ဆိုတော့ပြည်ထောင်ခံကိုတိုက်ပွဲတွေကဖြစ်သွားတယ်ဗျာ24 25ရက်နေ့မှာဆိုတော့ဒီကြားထဲမှာကဒီတပ်မတော်ကလည်းနောင်ကော်ကြီးဆိုတာရှိတယ်နောင်ကော်ဆိုတာအဲ့ဒီကနေပြီးတော့သူ့အရင်းနေရှိတယ်အဲ့ဒီကနေပြီး120တွေနဲ့လမ်းလမ်းထုတယ်တက်ကလည်းဆက်ဆက်တဲ့တည်င်းနေပေါ့နော်အတွင်းမိုင်းကျွန်တော်တို့လူဝဲတည်င်းနေအရာတိရတာတော့ဒီမှာပမာတမတော့ကပါနေတယ်ဆိုရယ်ပတ်တည်နေတယ်ဆိုရယ်ဟာဒီကြားတော့ကျွန်တော်လည်းတော်တော်ရှိမကောင်းပါဘူ
း SSPP SSA မြောက်ပိုင်းဟာတက်မရော်ရဲ့ထုတ်ပြန်ချက်ကိုကြိုးစိုးထားပြီးပြည်ရင်းစစ်ရက်စဲရေးငင်းချမ်းရေးရရှိရေးအတွက်အစိုးရလွှတ်တော်တက်မရော်အပါအဝင်တိုင်းရင်းသားအားလုံးနဲ့အတူကြိုးပမ်းသွားမယ်လို့လည်းကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်တမရော်ရဲ့ပါဝင်ပတ်သက်မှုကိုတော့တေချာစီစစ်ပြီးကန့်ကွက်သွားမယ်လို့လဲဗိုလ်ချုပ်ဆက်ခွန်ဆိုင်ကဆက်ပြောပါတယ
်ကျွန်တော်တို့တင့်တော်တဲ့ချက်လက်တွေကျွန်တော်တို့ထပ်ပြီးတော့ပုံမူပြည့်စုံကျွန်တော်တို့လုပ်နေတယ်လုပ်ပြီးလို့ရှိရင်ဒါကတော့ကျွန်တော်ပြောမှာပဲကန့်ကွက်မှာပဲအဲဒါပေမဲ့အခုတချို့အားတွေကိုကျွန်တော်တို့အခမ်းအနားပို့ပြီးတော့ပေါ့နော်ကျွန်တော်လုပ်နေတဲ့အခြေအနေမှာရှိနေတယ်လက်တွေ့မြင်ပြင်ရတဲ့သတင်းတွေတော့အဲ့လိုဖြစ်နေတယ်ဒါပေမဲ့ကျွန်တော်ကောင်းကင်ကသတင်းတွေရှိတယ်အဲ့ဒါအတွင်းပိုင်းမှာဘာတွေလုပ်နေကြတယ်ဆိုတော့ဒီသတင်းပိုင်းအဲ့ကူနေရလေရှိနေတယ်ဆိုတော့ကျွန်တော်တို့အဖက်ဖက်ကပြန်ထောက်ထားပြီးလိုအပ်တဲ့ဟာတွေအခိုင်အမာနဲ့ကျွန်တော်တို့ပြန်လဲကန့်ကွက်ဖို့လည်းရှိပါတယ
်ဒီဆွဆွဲချက်အပေါ်မှာတက်မရော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြက်ပြက်သားသားညှင်းဆိုထားပါတယ
်ဟာကြက်ကြက်ထောက်မှန်ကြမရှိပါဘူးမရှိပါဘူးဆိုတော့ RPS နဲ့ FS တို့တောင်းမှာပဲတက်မရော်ကာကွယ်ရေးရုပ်ကိုယ်တိုင်အဲ့၃နှစ်ပြည့် NCA နှစ်ပတ်လည်ဒီမှာထုတ်ဖို့တည်ပြီးခဲ့တာပါဒီ RPS အစီအစဉ်မျိုးကိုချဲ့ခွင့်နေတဲ့ဘာညာထုတ်ပေါ်တူရထုတ်ပေါ်တူတိကျလို့တော့မှသူတို့ကတော့မှပဲဟိုတွေးဆုံမြန်ကန်နေပါမီဒီယာနဲ့တွေးဆုံမြန်ကန်နေလောက်ပြီးတော့ကျွန်တော်စီမှာကန့်ကွက်တဲ့သူပြောနေတာလေ။အဲ့ဒီဘက်မှာအချင်းချင်းတိုက်ပွဲဖြစ်နေ RPS SS နဲ့ DNL နဲ့ဖြစ်တဲ့ RPS SS နဲ့ SSB နဲ့ဖြစ်တဲ့တမလို့အနေနဲ့ကတော့ဘယ်ထဲမှယက်တီသွားစေရလဲအကြောင်းမရှိဘူးယက်တီသွားစေတော့အကြောင်းမရှိဘူးဒါတရားဥပဒေနဲ့မညီတဲ့လုပ်ငန်းတွေလုပ်နေတာ NCA ဖော်ချုပ်ကိုထိုးဖောက်နေတာပဲလေ။
RCSS SSA တောင်ပိုင်းဘက်ကိုတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းတပ်ဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်ပွားတာကြောင့်တိုက်ပွဲဖြစ်ပွားရာဒေသအနီးကပြည်သူ600လောက်ဟာစစ်ဘေးလွတ်ရာကျေးရွာကိုတင်းရှောင်နေရကြောင်းတီဘောမျိုးကစစ်ရှောင်တွေကိုကူညီနေတဲ့ကိုမျိုးကအခုလိုပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ကခေါ်ထုတ်တဲ့အချိန်မှာတော့60ကျော်လောက်ခလာတယ်။ကျန်တဲ့ဟာတွေကတော့ဒီမနေ့ကိုခလာခဲ့ကြတယ်။ဒီနေ့ထွက်လာတာလည်းများတယ်ကွေးများတယ်တရားကျော်လောက်ထွက်လာတယ်ဆိုတော့အားလုံးပေါင်းတော့ဒီဥစ္စာမှာတော့နားမခေါ်မှာတော့လူကြီး600ကျော်ကျော်လောက်ရှိတာပေါ့နော်အကုန်လုံးနားမခေါ်ဖုံးကြောင်ရောက်လာတယ
်တင်းဆောင်လာသူတွေဟာတွန်ကျိုင်းကျေးရွာနဲ့ဟိုနားကျေးရွာတွေကဖြစ်ပြီးပရာဟိတအဖွဲ့အစည်းတွေကကူညီထောက်ပံ့ထားကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်းဆက်ပြောပါတယ်ဒေတာရင်းမှာတော့နှစ်ဖက်တပ်ဖွဲ့တွေဟာအင်အားကြီးကြီးမားမားနဲ့ရင်ဆိုင်တရှိနေစေဖြစ်တာကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားလာနိုင်တဲ့အခြေအနေရှိကြောင်းသုံးသပ်တာရှိနေပါတယ်